ဒိမတ်ဝန်ကြီးချုပ်မက်ဖရက်ဒရစ်ဆန်ဟာတိုက်ခိုက်ခံရပြီးအနားယူနေတယ်လို့ဝန်ကြီးချုပ်ယုံကထုတ်ပြန်လိုက်ပါတယ်။ဝန်ကြီးချုပ်ဖရက်ဒရစ်ဆန်ဟာတောက်ကြနေကမြို့ဟောင်းရှင်ပြည်မှာအလုပ်ကိစ္စနဲ့သွားနေရင်ကြာပွနဲ့လှမ်းပြီးတော့ရိုက်ခံလိုက်ရတာဖြစ်ပါတယ်။ကြာပွဒဏ်ရာနဲ့ငယ်ရခဲ့ပြီးအနားယူနေတယ်လို့ဝန်ကြီးချုပ်ယုံကတော့ဒီနေ့ထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဝန်ကြီးချုပ်တုံ့လုပ်ခဲ့ရပြီးစနေနေ့အလုပ်စီစဉ်နေဖြတ်ထားတယ်လို့လည်းဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်အသက်39နှစ်အရွယ်အမျိုးသားတူကိုရဲကဖမ်းခဲ့ပါတယ်။သူ့ကိုအမှုမစစ်ဆေးခင်ယမန်ပေးသင့်မသင့်ဒီနေ့တရားအောင်မှာကြားနာမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မျက်မြင်နှူးရဲ့အစိုးရဒီတိုက်ခိုက်မှုဒီတိုက်ခိုက်သူအမျိုးသားကဝန်ကြီးချုပ်ဖရက်ဒရစ်ဆန်ရှိရာကိုဥတီလျှောက်လာပြီးတိုက်ခိုက်ခဲ့တာလို့ပြောပါတယ်။အဲ့ဒီအမျိုးသားဟာကောင်းကောင်းမွန်မွန်ဝတ်ဆင်ထားပြီးဝန်ကြီးချုပ်လုံခြုံရေးအဖွဲ့ကလူတစ်ယောက်ကိုတောင်လူတော်ထင်ရတယ်လို့နောက်ထပ်မျက်မြင်သက်တည်သူကလည်းပြောပါတယ်။ရဲကသူ့ကိုချက်ချင်းဖမ်းဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်။အိန္ဒိချင်းဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားနိုင်ငံတွေနဲ့တခြားကမ္ဘာနိုင်ငံတွေကနိုင်ငံရေးကောင်းဆောင်တွေကတော့ဒီတိုက်ခိုက်မှုကိုရှုံချခဲ့ကြပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေမှာရွေးကောက်ပွဲတွေလွတ်နေခြင်းဖြစ်တယ်လို့ဒိမတ်နိုင်ငံမှာလည်း EU ရွေးကောက်ပွဲလုပ်ဖို့နှစ်ရက်လိုမှဒိမတ်ဝန်ကြီးချုပ်တိုက်ခိုက်ခံရတာဖြစ်ပါတယ်ခင်ဗျာ။